အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့စကားအဖြစ်မြောက်ကိုရီးယားနဲ့အင်မတန်အန္တရာယ်ကြီးတဲ့အခြေအနေရောက်နေတဲ့ပေါ်ဒီဥသမ္မတစီဂျင်ဖင်နဲ့တောက်ကြနေညမှာတယ်လီဖုန်းဆက်ဆွေးနွေးမယ်လို့မစ္စတာထရန့်ကပြောပါတယ်အမေရိကန်ပြည်ထောင်စုကိုချင်းချောက်တာဒါမှမဟုတ်တကူးကူးလောက်တာနဲ့ပတ်သက်ပြီးမြောက်ကိုရီးယားကိုအစောပိုင်းကသတိပေးပြောဆိုခဲ့တာကိုလည်းသူကထပ်ပြောပါတယ်ဂွမ်ကျွန်းမှာတကူးကူးဖြစ်ရင်တော့မြောက်ကိုရီးယားအကြီးအကျယ်ဒုက္ခရောက်မယ်လို့သမ္မတထရန့်ကဆိုပါတယ်အမေရိကန်စစ်ဘေးရဲ့အဓိကဗဟိုဌာနတစ်ခုရှိတဲ့ဂွမ်ကျွန်းကမ်းလွန်ပင်လယ်ထဲကိုဒုံးကျည်တွေပြစ်လွတ်မယ်ဆိုပြီးမြောက်ကိုရီးယားကချင်းချောက်ထားတာပါ။မြောက်ကိုရီးယားပေါ်ပြင်းထန်အားကောင်းတဲ့နောက်ထပ်တံခါးရည်ရွယ်မှုတွေချမှတ်ဖို့အမေရိကန်ကစဉ်းစားနေတယ်လို့လည်းနယူးဂျာစီပြည်နယ်ကသူ့ပိုင်ခေါက်ကွင်းမှာသမ္မတထရမ့်ကတရောက်တွေကိုပြောပါရယ်။အမေရိကန်ပိုင်ဂွမ်ကျွန်းကိုပဲဖြစ်ဖြစ်တခြားအမေရိကန်နေမြေတစ်ခုခုဒါမှမဟုတ်မဟာမိတ်နိုင်ငံတစ်ခုခုကိုပဲဖြစ်ဖြစ်ချင်းချောက်လာမယ်ဒါမှမဟုတ်တိုက်ခိုက်လာမယ်ဆိုရင်မြောက်ကိုရီးယားခေါင်းဆောင်အနေနဲ့အချိန်မဆိုင်မဲ့နောင်တရသွားစေရမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားကိုအစောပိုင်းမှာတတိပိစကားပြောဆိုထားပါတယ်။